COVID-19 အတွက်ဆေးမတွေ့သေးခင်မှာ ကိုယ့်ကိုယ်ကာကွယ်ရေးကိုအဓိကထားပြီးလှုပ်ဆောင်သင့်တယ်လို့ Dr. တင့်ဆွေကပြောပါတယ်။ Coronavirus ပိုးကြောင့်ဖြစ်တဲ့ဒီရောဂါကိုဘက်တီးရီးယားတက်တုံးတဲ့ ပရိစီဝဆေးရင်နဲ့အစာထိုးမသုံးကြဖို့လည်းသတိပေးပါတယ်။ Dr. တင့်ဆွေကိုကျွန်မခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာကူးစက်ရောဂါအတွက်ပိုးတွေနဲ့ပတ်သက်ပြီးအခုလိုစပြောပါတယ်။
ကူးစက်ရောဂါကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်။ဘက်တီးရီးယားဆိုတဲ့အကောင်လေးနဲ့ဗိုင်းရပ်ဆိုတဲ့အကောင်လေးကတော့အများဆုံးနှစ်မျိုးပေါ့နော်။နောက်ထပ်လည်းရှိသေးတာပေါ့။ဟိုမို့ပိုးခေါ်တဲ့ဟာတွေကပါးကောင်းဆိုတဲ့ဟာတွေစသဖြင့်ပေါ့နော်။ပိုးအမျိုးမျိုးရှိတယ်။ဒီဗိုင်းရပ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်ဆိုသေးစေတဲ့ဆေးကတော့အခုလည်းမရှိဘူး။သို့သော်ဗိုင်းရပ virus ရောဂါတွေအတွက်အသုံးပြနိုင်မဲ့ virus ဆေးတွေတော့ရှိပါတယ်ခင်ဗျာ။သို့တော့အခုကိုရိုနာဗိုင်းရပ်စ်တော့ကတော့အခုဒီမရှိသေးဘူးခင်ဗျာ။ဥပမာဆိုရင်ဟိုတမီဖလူးဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတော့ရှိတယ်လို့အခုအထိတော့ကျွန်တော်တို့ COVID-19 အတွက်တိကျခိုင်မာတဲ့ virus ဆေးမရှိသေးဘူး။အဲ့ဒီထက်မှ bacteria ဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်။သို့တော်လည်းပဲအေးနောက်ပိုင်းမှာဆေးရင်တဲ့ဟာတွေပြဿနာတွေပေါ့နော်။ဒီပฏิစီဝါဆေးဆိုတာကသက်ရှိအရာတစ်ခုကနေထုတ်ယူပြီးတော့လူသားတွေပေါ့နော်တိရိစ္ဆာန်တွေလည်းပါတယ်။ဒီတခြားသက်ရှိတွေကိုကောင်းစေတဲ့ဆေးကိုပฏิစီဝါဆေးလို့ခေါ်ပါတယ်။အဲ့ဒီဆေးတွေပေါ်လာတော့အမတမထိရောက်တဲ့စွန့်နေလို့ဆိုတော့လည်းပဲသတိထားစရာတွေရှိပါတယ်။အားလုံးနဲ့ဆိုင်တဲ့သတိထားစရာအချက်ကတော့ဆေးရင်တာပါအဲ့ဒီတန်ကိုဒီနေ့ဒီကဘာလုံးမှာဖြစ်နေပါတယ
်ဆိုတော့ဒီဆေးရင်တဲ့ပြဿနာမျိုးမဖြစ်လောက်အောင်ဘယ်လိုလုပ်တင်ပါလဲဆရာဘာတွေရှောင်ရမလဲပြောပြပေးပါဆရာ
ဆေးရင်တာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝါဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မသုံးရမယ်ညွှန်တယ်လို့သုံးရမယ်ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ဘယ်နည်းဆိုဘယ်နည်းနောက်တစ်ခါအဲ့ဒီဆေးကိုမလိုအပ်ဖဲကျွန်တော်တို့မသုံးအောင်တော်တော်များများမလိုအပ်တာတွေရှိပါတယ်ကျွန်တော်အေးအေးမီတုတ်ကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြဘာပရိစီဝါဆေးမှကျွန်တော်မလိုဟိုကတော့ဘာဝင်းဆိုတာပေါ့အဲ့ဒီဟာလဲအဲ့ဒီတိုင်းပဲဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး90%ခန့်ကဗိုင်းရပ်စ်ကြောင့်ဖြစ်တာအဲ့တော့တချို့ကပိုသေးသေးတောက်လို့ဆေးရင်တာတွေဖြစ်ကြတယ်နောက်တစ်ခါ side effect လို့ခေါ်တဲ့မလိုလားတဲ့ဆိုးကျိုးတွေခံစားကြရတယ်အဲ့ဒါကြောင့်အခုလိုဟုတ်လားမီဒီယာနေပြီးတော့စေပညာအသိကိုများများလက်လက်မီတဲ့ဒေတာတွေအတိရောက်အောင်လုပ်နိုင်ရင်ကျွန်တော်တို့တိုင်းပြည်အတွက်စေပိစားလည်းနည်းနည်းတော့သက်သာနိုင်တယ်လို့ထင်ပါတယ်ခင်ဗျာ။အဲ့
တော့အဓိကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမတိကြတာပေါ့နော်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်။မှုပိုးပေါ့နော်ဖန်ဂတ်စ်လို့ခေါ်တဲ့ဟာတွေအဲ့ဒါလည်းအများကြီးကျွန်တော်တို့ဖြစ်နေကြတာ။သူဆေးနဲ့သူတန်ကောင်လို့ဆိုတာမျိုးတစ်မျိုးပေါ့ငှက်ဖျားဆိုတာပိုးတစ်မျိုးအဲ့တော့သူပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ်အန်တီဘိုင်ယိုတစ်ခေါ်ပฏิစီဝါဆေးကတော့ဘက်တီးရီးယားသက်သက်ပဲဘက်တီးရီးယားအတွက်ပဲညောဆေးရင်နေရလဲအဲ့ဒါတွေတခြားဟာတွေတော့ဆေးရင်နဲ့ပြဿနာမရှိသေးဘူ
း COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့နားလဲပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
တော်တော်အရေးကြီးတယ်ခင်ဗျဒီကိုရိုနာဗိုင်းရပ်စ်ကိုပဲ antibiotic ပဲပฏิစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးတခြားအထောက်အကူပြုရဆေးတွေကလည်းဟိုအများကြီးရောရှိတာပေါ့ဗီတာမင် C လည်းပြောကြတာပဲတခြားတွေလည်းပြောကြသို့သောဘယ်ဟာမှခိုင်ခိုင်မာမာဒီယောဂကိုကာကွယ်နိုင်တဲ့ဆေးမရှိတာအမှန်ပဲဘာလို့ရမလဲဆိုကုကိုခံအားကောင်းနေအောင်ကျွန်တော်တို့နေတတ်ဖို့လိုပါတယ်ကုကံအားကောင်းတော့ဘာလို့မလဲဆိုဆေးတောက်ရတာမဟုတ်ဘူးကုကံအားကောင်းတဲ့ဆေးဆိုတာမရှိဘူးခင်ဗျကျွန်တော်တို့ပုံမှန်ပါပဲလူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့နဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မြတ်တာတာနှစ်ခုပေါ့အချက်လိုတယ်အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ်အခြေခံကြတဲ့ကျန်းမာရေးအသိပေါ့နော်အာဟာရရနောက်တကလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တကဟိုချောင်းဆိုးအခုကိုရိုနာဗိုင်းရပ်စ်မှာပထမအဦးဆုံးကျွန်တော်တို့ကျန်းမာရေးအသိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့တော့ချောင်းဆိုးရင်ဒီတဲ့အတိုင်းပဲဒီတိုင်းလက်လွတ်စပဲလေထဲမှာဆိုးတာတဲ့နောက်ဒုတိယဆင်ကလက်ကైမွာဆိုးတာတဲ့အဲ့ဒါတွေတဲ့အခုဟိုတ िश ူးခေါ်တဲ့တခါသုံးစက်ကူအဲ့ဒါတဲ့အလွယ်ဆုံးကတော့ လူတိုင်းဟာတောင်စီထဲမှာချောင်ဆိုးတဲ့ညီကြီးမှုကြမ်းမာရင်ကြီးမှုချောင်ဆိုးရာရောနှာချီတာရောလို့ရင်ပိုက်ဆံလမ်းမကုန်ဘူးအဲ့ဒီနီးကိုကျွန်တော်တို့ပြည်သူပြည်သားတွေအခုကိုရိုနာဗိုင်းရပ်စ်ကနေပြီးတော့ကောင်းတဲ့သင်ခန်းစာတစ်ခုယူပြီးတော့အလေးအကျင့်လုပ်ကြရင်ကျွန်တော်တို့လူမျိုးတွေဟာကြမ်းမာရေးအသိရှိတဲ့လူမျိုးပါလားလို့သူများတွေအတောင်ချီးကျူးခံရနိုင်ပါတယ်ခင်ဗျာ
အများကြီးကျေးဇူးတင်ပါတယ်ဆရာ